တော်ရရှင်နေမင်္ဂလာပါခင်ဗျာမြန်မာနိုင်ငံအနှံ့က RFA တော်ရရှင်နေပေးပို့လိုက်တဲ့စာနဲ့ရင်ဖွင့်တဲ့နေတင်ပြရမယ့်အလှည့်ရောက်လာပြန်ပါပြီဒီတစ်ပတ်မှာတော့ချင်းပြည်နယ်ဖလန်းမြို့မှာရဲနဲ့အရဲသားတွေခိုက်ရန်ဖြစ်ပြီးတေဆုံးတဲ့အထိဖြစ်ခဲ့ပြီးမြဲအမှုကိုတိတိကျကျစစ်ဆေးဖော်ထုတ်အရေးယူတာမရှိသေးတဲ့အကြောင်းဒေသခံတို့ပြောပြတာကိုတင်ပြပါရစေ
ဖလန်းရဲဌာနပေါ့နော်ရဲကလည်းမူးလာတာပေါ့ဖြစ်တာဒီထူမာကလူတွေဖြစ်တဲ့အချင်းချင်းကလည်းနည်းနည်းပါးပါးတောက်စားပြီးမူးရစ်နေကြတာရဲနဲ့ဖြစ်တာပြဿနာအဲ့ဒါမလုပ်ဖို့တားတဲ့ရဲလေးပါပေသွားတာတကယ်ရိုက်တဲ့လူထိုးတဲ့လူကြီးကဖတ်ပြီးသွားတာဖတ်ပြီးသွားတော့တာဝန်ရှိသူလို့တော့ပြောလို့ရမှာပေါ့အဲ့ဒီလုံငားရဲ့အဖွဲခေါင်းဆောင်တယောက်အဲ့ဒီလူအပါအဝင်နှစ်ယောက်တော့ကိုသူဖမ်းထားတယ်တကယ်ဖြစ်တာဒီထူမာကလူတွေပါတယ်အဲ့ဒီကလေးတွေလည်းထွက်ပြေးသွားပြီဒီမှာမပါတဲ့လူတွေကိုဖမ်းရဲစခန်းမှာပဲဗျနလာလာရှိသွားပြီအမှုကလည်းဘာမှမပေါ်နိုင်သေးဘူးပြီးရတဲ့တပတ်လောက်ကအဲ့ဒီအဖခံထားတဲ့ကလေးကြီးရဲ့ဆွေမျိုးတွေလာတယ်ဗျတွေ့ကိုတောင်မပေးသေးဘူးလို့အဲ့လိုဖြစ်နေတယ်အခုလက်ရှိရှိနေတဲ့အခြေအနေကိုဖလားရဲစကားမှာဒီကိစ္စအခုချိန်ကြီးပုံမလင်းလင်းရဲတွေကလည်းလုံမပေးဘူးသစ္စာရာဥပဒေဌာနတွေကလည်းဒီကိစ္စနဲ့ပတ်သက်လို့ဘာမှစီရီယောကိုကြွယ်ဆောင်ရွက်တာမရှိသေးဘူးသူ့အောက်ကိုအဆုတ်သေးထည့်ထားတာအခုချိန်ကြီးမလို့သေးဘူးဖလားရဲစကားမှာပဲရှိနေဆုံးပဲ
နောက်ပေးစာတစ်စောင်ကတော့ရှမ်းပြည်နယ်လာရှုမြို့ကပါအဲ့ဒီမြို့မှာအင်ကရန်လျှောက်တဲ့အခါလက်ငွေပေးရတဲ့အကြောင်းကိုဒေသခံအမျိုးသမီးတဦးကအခုလိုပြောလာပါတယ
်လာရှုမြို့ပေါ်မှာရှင်အင်ကရန်ပေါ်ရှင်မြေစင်းရောင်းဝင်တော့မြေစင်းရောင်းကနေတစ်ဆောင်ခွဲပေးရတယ်အဲ့ဒီအရည်မှာအားလုံးဖြည့်ဆည်းပြီးဆိုတော့ခရယာရောင်းတဲ့နခရယာရောင်းကနေဒီကမှသူကကျမအိမ်ကိုကွင်းဆင်းကြည့်မယ်ဆိုသူကွင်းဆင်းကြည့်တယ်လေအပေဘလောက်ရှိတယ်လဲပေါ့နော်အပေ60 80ပေါ့ကွင်းဆင်းပြီးကကျမသူတို့တိုင်းနာထားတာက3000ပေးရတယ်ဖေးဦးရောင်းပေါ့ကရံကိုနာမည်ပေါ့လို့တခါကြရင်ကျမခင်ရသွားထုတ်တယ်ရှင်အဲ့ဆိုပတ်စံတသိန်းပြီးပါတဲ့တသိန်းဆိုရင်တော့လို့သားတို့အဲ့ဒီမှာပဲတင်ထားလိုက်ပါလို့အန်ဒီလုံးဝမလွှင့်နိုင်ဘူးလို့ကျမပြောပါတယ်ရှင်တို့လူကြီးနဲ့ဖြည့်စီပါအောင်မယ်ဆိုတော့အဲ့လူကြီးက9000နဲ့ကျမကိုပြောတယ်ရှင်အဲ့သားရဲ့9000လဲအန်ဒီမှာပါဘူးမတက်နိုင်ဘူးလို့ပြန်ဖြည့်စီပါအောင်နဲ့ဘဝထပ်ပြီးတော့ဆိုတော့အဲ့9000နဲ့သူဖြစ်လာရောတကယ်ကိုမတက်နိုင်လို့ပါလို့3000လောက်နဲ့လုပ်ပေးပါလားလို့ဆိုတော့အဲ့3000နဲ့ပဲကျမရခဲ့ပြီကျမနဲ့အတူလုပ်တဲ့ကျမအိမ်နာနေခြင်းနဲ့အဲ့ဦးတော်ကလည်းသူအဲ့လိုတောင်းနေတဲ့တသိန်းတသိန်းကတော့သူတောင်းတာပဲရှင့်တချို့ကြတော့လည်းပွဲစားရပဲနဲ့လှုပ်လို့ရှိရင်၅သိန်းလောက်ပုံနေတဲ့
ဆက်ပြီးတင်ပြမှာကတော့ရန်ကုန်မြို့ကစပါအဲ့ဒီကသူမနလမ်းမှာအစိုးရအရာရှိကြီးတူပိုင်တဲ့လုပ်ငန်းကကားတွေနဲ့ကားသမားတွေကြောင့်လမ်းနေပြည်သူတွေအနှောင့်အယှက်ဖြစ်နေရတဲ့အကြောင်းဒေသခံတယောက်ကအခုလိုရင်ဖွင့်ပြောဆိုလာပါတယ
်ကျမက၃ရက်မြေရက်ကွက်သူမနလမ်းမှာနေပါတယ်ကျမတို့လမ်းပေါ်မှာကားတွေကိုဆွဲတဲ့ဂရင်းကားတွေနှစ်နဲ့ချီပြီးတော့စီးမဲ့ကမ်းမဲ့ရပ်ထားပါတယ်အဲ့ဒီကားတွေကနေပြီးတော့ပါလာတဲ့ကားဒရိုက်ဘာတို့စပယ်ယာတို့ဟာစီးကမ်းမဲ့စွာအညစ်အကြေးတွေစွန့်ပါတယ်အမိုက်တွေလည်းပစ်ပါတယ်လမ်းတွေလည်းပျက်စီးပါတယ်ရက်တောက်ပြီးတော့ည7:00နာရီခွဲလောက်မှာတချင်းတွေအော်ကြီးဟဲ့ချင်တဲ့တီးဆိုးနေပါတယ်ကျမတို့ဒလန်းလုံးတဲ့လူတွေကအကုန်လုံးကသူတို့ကိုဒီနေရာမှာကားမထားဖို့ဝိုင်းပြီးတော့ပြောကြပါတယ်ပြောကြတဲ့အခါမှာသူတို့ကားကိုမောင်းထွက်သွားပါတယ်ရဲတွေလည်းရှိပါတယ်အားလုံးတက်တဲ့အင်းနေနဲ့စေမှုတွေလည်းရှိပါတယ်နောက်တနေ့ကျတော့သူတို့ဟာဒီကားကိုဆက်ထားဖို့ကျမချန်ချင်းကရဲ့မြေကွက်လက်မှာထားဖို့အခုစီစဉ်နေကြပါတယ်ဒီကားတွေကိုဆက်မထားဖို့ကျမတို့တလန်းလုံးကလက်မှတ်ထိုးပြီးတော့မြို့နယ်စီပင်မြို့နယ်အုပ်ချုပ်ရေးမှူးမြို့နယ်ရဲစခန်းမြို့နယ်ရင်မှုစစ်နောက်ရက်ကွက်အုပ်ချုပ်ရေးမှူးအဲ့ဒီစီတွေကိုတိုင်စာတွေပို့ပါတယ်ဒါပေမဲ့သူတို့ကအေးမယူရဲဘူးလို့ပြောပါတယ်ဘာဖြစ်လို့အေးမယူရဲလဲဆိုလို့ရှိရင်ဒီကားတွေဟာဝင်းကြီးတူဦးကပိုင်ဆိုင်တဲ့ကားဖြစ်နေတဲ့အတွက်ကြောင့်သူတို့မတို့ရဲဘူးလို့ပြောပါတယ်ကျမတို့ရက်ကွက်ကအုတ်ချုပ်ရင်မှုလဲဘာမှမတက်နိုင်ပါဘူးသူကိုယ်တိုင်ကလည်းကြောက်နေရတဲ့ဘောမှရှိပါတယ်အဲ့ဒါဒီကားကိုပိုင်ဆိုင်ပြီးတော့ထားစရာနိုင်ရာမရှိဘဲနဲ့ပြည်သူတွေကိုညှင်းဆဲဒုက္ခပေးနေတဲ့ကားပိုင်ရှင်တွေကိုတိအောင်တာဝန်ယူပြီးဖြေရှင်းပေးပါလို့အရဗယ်ကတဆင့်အကူအညီတောင်းရပါတယ်ရှင
်ရန်ကုန်တိုင်းအလုံးမျိုးနယ်မှာဖြစ်ခဲ့တဲ့ဆရာဝန်တယောက်ရဲ့သမီးလေးကိုဓားထောက်ပြီးအနှူးချမ်းစီးသွားတဲ့တရားခံကိုဖမ်းလို့မမိသေးတဲ့အကြောင်းကိုလည်းဒေသခံတယောက် RFA ကိုရေးသားပေးဖို့လာတာနားဆင်ကြည့်ပါခင်ဗျာ
အထုမှုရန်နေရာတွေရဲစခန်းတွေရဲကင်းတွေရက်ကွက်အလိုက်နယ်တွင်းတွေရဲသတင်းပေးတွေအပြည့်အဝရှိတဲ့ရန်ကုန်မြို့ကြီးရဲ့နေကင်းကြောင်တောင်အသက်12နှစ်အရွယ်မိန်းကလေးငယ်ကိုကျက်သွန်လှီထားနဲ့ထောက်တစကန်ဖြစ်ခေါ်အဖေကိုကားပေါ်တင်မောင်းခိုင်းပြီးရဲတွေကြားမှတရားခံထွက်ပြေးလွတ်မြောက်သွားတဲ့သတင်းတွေကိုနားထောင်ကြည့်ရှုရတော့မျက်တောင်မခတ်ပါစပ်အဟောင်းသားနဲ့တဲထိတ်ရင်ဖို့ဂျိမ်းစ်ဘွန်ကားကြီးကြည့်နေရသလိုပါပဲနောက်ဆုံးကြမှပဲအဖျားရှုပြီးတော့တရားခံထွက်ပြေးလွတ်မြောက်သွားတယ်တဲ့တော်သေးတာပေါ့ကလေးမလေးကိုတတ်မသွားလို့ကဲမြန်မာပြည်ကရဲတွေလူစိုးမဖန်တတ်ဘူးဆိုတာယုံပြီလားရဲတွေကသူတို့နဲ့မတူအောင်အထူးကြွန့်ကျင်တက်မြောက်တာကလူကောင်းတွေကိုဖန်တတ်တာလိုင်းကြီးမှန်မှန်တောင်းတတ်တာအပြင်မှန်မှန်မပေးရင်ညစ်မယ်ကြစ်မယ် လာပစ်ထားတဲ့ပိုင်ရှင်မဲ့မူရည်စေဝါတွေကိုဖမ်းမယ်။အခုအချိန်ထိတော့တရားခံမမိသေးဘူး။တော်ကြာအထက်ကအတင်းဖိအားပေးပြီးခိုင်းလို့အရင်ကအတိုင်းလမ်းဘေးကအယူကိုခေါ်ပြီးတရားခံလို့လို့အယူမှယူတာတော့လွတ်လွတ်လပ်လပ်မယူရသလိုဖြစ်နေပါဦးမယ်။ကျမတို့တိုင်းပြည်ရဲ့ရဲတွေကအတော်ကိုအေးအသွေးလိုပါတယ်။လူစိုးဖမ်းနှီးပညာတွေဘယ်ရောက်ကုန်ကြသလဲ။မြန်မာနိုင်ငံရဲတပ်ဖွဲ့ကြီးတည်အောင်អော်လိုက်ချင်ပါတယ်ရှင်
။နောက်ပေးစာတစ်စောင်းကလည်းရန်ကုန်တိုင်းမှာမှုကင်းတဲ့ရာဇဝတ်မှုတွေကိုမဖော်ထုတ်နိုင်လို့တရားဥပဒေစိုးမိုးရေးလိုအပ်တဲ့အကြောင်းရေးသားပေးပို့လိုက်တဲ့စာဖြစ်ပါတယ်။နားဆင်ကြပါခင်ဗျာ။
မြန်ကုန်မြို့နယ်အမှတ်1-3ရပ်ကွက်ခွဲကြံတက်လန်းနဲ့ချစ်ရိတ်မွန်လန်းဆက်ဆက်ရနေရာတွေမှာမကြာခဏဆိုသလိုလူရဲမှုတွေဆိုင်ကယ်တိုက်ကားတိုက်မှုတွေဖြစ်နေပြီးတော့တချို့အမှုတွေဆိုရင်အခုချိန်ထိအမှုမှန်မဖော်ထုတ်နိုင်သေးပါဘူး။ဧပြီလ26ရက်နေ့မနက်9:00လောက်ကတိုင်းစိုက်ပျိုးရေးဝန်ထမ်းမျိုးသမီး3ဦးဖယ်ရီကားပေါ်ကနေဆင်းပြီးချစ်ရိတ်မွန်လန်းထိပ်ကနေတိုင်းစိုက်ပျိုးရေးရုံးကိုလမ်းဖြတ်ကူးဖို့စောင့်နေတော့ဆိုင်ကယ်စီးလာသူတယောက်ကနေပြီးတော့ဝန်ထမ်းမျိုးသမီးရဲ့တစ်ချက်သားကျော်ရွှေစဲချုပ်ကိုဖြတ်လူသွားတဲ့အတွက်အော်ဟစ်အကူကြီးတောင်းပြီးတက္ကစီနဲ့လိုက်တဲ့အခါအင်းစင်ပန်းချံအယောက်မှာတော့ကားဝင်မရတဲ့လမ်းထဲကိုဆိုင်ကယ်မောင်းပြီးတော့ထွက်ပြေးသွားတဲ့အတွက်မျက်ခြေပြတ်သွားပါတယ်။မလ၂ရက်နေ့ညနေ6:00ကျော်ကလည်းတိုင်းဆိုင်ပြိုးရေးအငင်းစားဝန်ထမ်းဦးခင်ညူဟာတိုင်းဆိုင်ပြိုးရေးရုံးရှိမှာလိုင်စင်မဲ့ဆိုင်ကယ်တိုက်သွားတဲ့အတွက်တေဆုံးသွားပြီးဒီနေ့အချိန်ထိအမှုမှန်ဖော်ထုတ်ပေးနိုင်ခြင်းမရှိပါဘူး။ရက်စွဲမမှတ်မိတဲ့ဖြစ်စဉ်တွေကိုတိတိလောက်ပြောရမယ်ဆိုရင်အင်းစိန်လမ်းမကြီးရဲ့ဤပညာတက်ကတူရှိကားမတိုင်မှာညဘက်အလောက်ကပြန်လာတဲ့လူငယ်တူဓားထောက်လူခံရမှုတွေဖြစ်ပါတယ်။ဒါတွေဟာအကျင့်ပြတ်ချစားမှုတွေကနေအစပြုပြီးတော့ဖြစ်ပေါ်လာတဲ့တရားဥပဒေစိုးမိုးမှုမရှိတာတွေပါပဲ။အကျင့်ပြတ်ချစားမှုကင်းမှုနဲ့တရားဥပဒေကိုအားလုံးကလိုက်နာဖို့လိုပါကြောင်း RFA ကနေတဆင့်နယ်လုံဝန်ကြီးအားလေးစားစွာတင်ပြအပ်ပါတယ်
။နောက်အကြောင်းအရာတစ်ခုကတော့ပြည်မြို့နယ်ပါ။အဲ့ဒီကရွှေလောင်းကန်ရွာမှာအင်ဂျင်မရှိသူတွေအတွက်ပုတ်ကလေးကစေနာရှင်တဦးကမြေလှူပြီးတော့အိမ်ဆောက်ဖို့ပေးပေမဲ့အကွက်ရိုက်ပြီးရောင်းစားတဲ့အမှုပေါ်ပေါက်လာတဲ့အကြောင်းဒေသခံတဦးကအခုလိုပြောပြထားတာဖြစ်ပါတယ
်။ပြည်မြို့နယ်မှုတ်ရှိအုပ်စုရွှေလောင်းကကျေးရွာမှာကျွန်တော်တို့ကျေးရွာမှာကအိုးပိုင်အိမ်ပိုင်မရှိတဲ့လူတွေအများကြီးပဲခင်ဗျ။အဲ့ဒီအိုးပိုင်အိမ်ပိုင်မရှိတဲ့လူတွေအများကြီးဖြစ်တဲ့အတွက်ကျွန်တော်တို့ကကျေးရွာမြေလေးတစ်ခုရရှိရေးဆိုပြီးဆောင်ရွက်တယ်။အဲ့ဒီဆောင်ရွက်တဲ့အခါမှာကျေးရွာမြေစေကကိုပိုင်ရှင်တယောက်ကလှူပါတယ်20ရက်နှစ်လ2015ရင်းနေမှာတာကျုပ်ချိုးဆိုပြီးတော့လှူဒန်းတာပါအဲ့ဒီလှူဒန်းတဲ့မြေပေါ်မှာဥပ္ပခင်မှာ5ဦးဆို39ထက်ပါတယ်အဲ့ဒီဟာကိုပြည်ရတယ်ဖို့အတွက်ရှေ့ဆောင်ကော်မတီ5ဦးဖွဲ့လိုက်ပါတယ်ကော်မတီ3ဦးကပြည်50ပြည်50တကွက်ကို9သိန်းနဲ့ရောင်းထားတယ်ခင်ဗျအဲ့ဒါ10ကွက်ပါပြည်ရလူတို့ကိုအတိမပေးဘဲနဲ့သူတို့ဘာသာသူတို့လဲပြီးတော့အကွက်တွေရိုက်ပြီးရောင်းစားတာပါကျွန်တော်တို့ကအရေးယူဆောင်ရွက်ပေးဖို့ပြောချင်ပါတယ်ခင်ဗ
ျဒီတစ်ပတ်သောရရှင်ပေးစာကဏ္ဍကိုဒီစာနဲ့ပဲနှုတ်ဆက်ပါရစေအခုလိုတော်ရရှင်တွေကြုံတွေ့ရတဲ့ကိုပတ်ဝန်းကျင်ကိုလူအဖွဲ့စည်းကအခြေအနေတွေကိုစာရေးသားပေးပို့မယ်ဆိုရင် burmese@rfa.org ဆိုတဲ့အီးမေးလ်ကိုပေးပို့ရင်အမြန်ဆုံးရောက်ပါတယ်တော်ရရှင်တွေဘေးရန်ကင်းပြီးငြိမ်းချမ်းကြပါစေခင်ဗျာ